Namo Dalla Bhagavato Arahato Dhamma Dhambodahala. Namo Dalla Bhagavato Arahato Dhamma Dhambodahala. Namo Dalla Bhagavato Arahato Dhamma Dhambodahala. Tawana Nodariya. Amya Sonja Namu Kudogo, Yayu Loja di Kudo Shemyaye, Yauta Dhamma Jaya.မြတ်ဗုဒ္ဓရဲ့ရွှေနှုတ်တော်တွင်များဖြစ်ကြသောပဋ္ဌံပစ္စယနေတိတပါဠိတော်ရဲ့ဓမ္မစကြာလို့ခေါ်ရတဲ့ဓမ္မစကပုဒ္ဒနာတုတ်တန်တရားတော်ရဲ့အနတ္တလက္ခဏတုတ်တန်တရားတော်ရဲ့နောက်ပြီးမဟာသမယတုတ်တန်တရားတော်တို့ကိုရုပ်ပွားပေးသွားမှာဖြစ်ပါတယ်မြတ်ဗုဒ္ဓကနိဂေငါးရထဲကအင်္ဂုတ္တရနိကေစကနိပါပါဠိတော်မှာဟောကြားထားတာရှိပါတယ်လောကမှာဒုရိယာသံအမျိုးမျိုးကိတာသံအမျိုးမျိုးထို့တို့ဤတာယာနာပြောွယ်အတံမျိုးမျိုးအယူမမိစ္ဆာတိတိပုဂ္ဂိုလ်များရဲ့ဟောပြောတဲ့အမျိုးမျိုးတို့ကိုနားထောင်ဖို့နားကြားဖို့တွားနေကြတာနားထောင်နေကြတာနားကြားနေကြတာဟာဟိနယုံညံ့နေကမ္မရွာနေသူတို့ရဲ့ဥစ္စာဖြစ်တယ်ပောထုဇဏိကပုထုဇဉ်တို့ရဲ့နားထောင်ခြင်းဖြစ်တယ်အနာရိယမမြင်မြတ်ဘူးအနတ္ထတန်ဟိတာအကျိုးစီးပွားနဲ့မဆက်ရှင်ဘူးနာနိဗ္ဗိဒါယတံဝတ္တိတန္တရာဝတ်ထဲကငြင်းငွေးဖို့မဖြစ်နိုင်ဘူးနာနိဗ္ဗာဏယတံဝတ္တိနိဗ္ဗာန်ကိုမျက်မှောက်ပြုဖို့မဖြစ်နိုင်ဘူးဆိုပြီးတော့ဟောကြားတော်မူခဲ့ပါတယ်မြတ်ဗုဒ္ဓနဲ့မြတ်ဗုဒ္ဓရဲ့တပည့်သာဝကတွေဟောကြားခဲ့တရားဓမ္မအမျိုးမျိုးကိုနာကြားဖို့တွားနေကြရတာသာနာကြားနေကြရတာသာတတ္တနံဝိတ္တုယတ္တဝရိကိလေသာကစင်ကြဲဖို့တောကပရိဒေဝနာတမတိတ်ကမယဆိုရင်ဘူးဆိုရင်မူငိုကြွေးမှုတွေကိုလုံမြောက်ဖို့ဒုက္ခဒေါမနတာနံအဋ္ဌင်္ဂမယကိုဆင်းရဲမှုစိတ်ဆင်းရဲမှုတွေချုပ်ပြောက်ဖို့ညာယတအဋ္ဌင်္ဂမယဝိပဿနာဉာဏ်မဲ့ဉာဏ်ရင်တန်းဖို့နိဗ္ဗာဏတသစ္စိကရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုဖို့အလွန်တရာကျေးဇူးများတဲ့အတွေ့မြတ်ဗုဒ္ဓနဲ့မြတ်ဗုဒ္ဓရဲ့တပည့်သာဝကတို့ဟောကြားတဲ့တရားဓမ္မအမျိုးမျိုးတို့ကိုတရားကြီးညိုယိုသိမြတ်တို့နာကြားရခြင်းမျိုးကသာကြားနာရခြင်းမှန်သမျှတွေထဲမှာတဝနာနုတ္တရိယအမြတ်ဆုံးကြားနာရခြင်းဖြစ်တယ်ဆိုပြီးတော့မင်ကြတော်မူခဲ့ပါတယ်။ဒါကြောင့်မို့မိမိတို့ရှေးကုသိုလ်ကံကြောင့်ရလာတဲ့နားနှစ်ဖက်ကိုတဝနာနုတ္တရိယအမြတ်ဆုံးကြားနာရခြင်းကုသိုလ်ကိုရယူခြင်းဖြင့်တရားစင်ပေးကြဖို့တိုက်တွန်းလိုပါတယ်။ယခုရွပွားမဲ့တရားတော်တွေထဲမှာပဋ္ဌံတရားတော်ဆိုတာအများသိကြတဲ့အတိုင်းအမြင့်ဆုံးတပ္ပညုတဉာဏ်တော်ရဲ့သာကျက်စားရအာယုံဖြစ်တဲ့အတွေ့အလွန်တရာထူးခြားတဲ့တရားတော်ဖြစ်ပါတယ်။ဓမ္မစကြာတရားတော်ဆိုတာကလည်းပဲဓမ္မစကပောတနာဆိုတဲ့အတိုင်းဓမ္မစကဆိုတာတရားစဝန်ကြီးပောတနာဆိုတာလဲစေတော်မူတာကတ္တပဖျားရှင်သာသနာတော်ကိုယ်ချင်းကစပြီးမလဲပဲရပ်တန့်နေခဲ့တဲ့ဓမ္မဘင်းကြီးကိုလှဲတဲ့အနေနဲ့မြတ်ဗုဒ္ဓဟောကြားတော်မူခဲ့တဲ့တုတ်တန်ဖြစ်ပါတယ်ဖျားဖြစ်ပြီးဥဥဖျားဖျားဟောကြားတော်မူခဲ့တဲ့ဒီတရားဒေသနာတော်ဟာမြတ်ဗုဒ္ဓရဲ့သစ္စာဝါဒကိုထုတ်ဖော်ပြသတဲ့တုတ်တန်တရားဒေသနာတော်ဖြစ်တဲ့အတွေ့အလွန်တရာထူးခြားတဲ့တရားဒေသနာတော်ဖြစ်ပါတယ်တဖန်အနတ္တလက္ခဏတုတ်တန်ဆိုတာကလည်းပဲအတ္တဒိဋ္ဌိလွှမ်းမိုးနေတဲ့တတ္တလောကကြီးမှာအတ္တဝါဒကိုတွန်းဖြိုတော်လှန်ပြီးတော့ဗုဒ္ဓရဲ့အနတ္တဝါဒကိုရှင်းလင်းပြတ်သားစွာဟောကြားတော်မူခဲ့တဲ့တုတ်တန်ဖြစ်တဲ့အတွေ့အလွန်တရာထူးခြားတဲ့တရားဒေသနာတော်ဖြစ်ပါတယ်နောက်ပြီးမဟာသမယတုတ်တန်ဆိုတာကတော့နတ်ဗြဟ္မာများအလွန်တရာချီးခင်မြတ်လို့စေတတ်တဲ့ဒေဝတာပိယနတ်ချစ်စေတုတ်တန်ကြီးဖြစ်ပါတယ်ဒီတုတ်တန်တရားဒေသနာတော်ဟာဖျားဖြစ်ပြီး၄ဝါအရမဟာတက္ကရေ108ခုနေုံလပြီးနေတက္ကတိုင်ကပိလို့ပြီးအနီးမဟာဝုံတော်မြန်ကြီးထဲမှာစုဝေးမိကြတဲ့မြတ်စွာဘုရားနဲ့တကွထိုနေ့မှာယဟန္တာဖြစ်တော်မူကြတဲ့အသစ်ဆက်ဆက်ယဟန္တာ900တို့ကိုဖူးမြော်ဖို့လာရောက်ကြတဲ့စကြဝဠာ1000ရှိနတ်ဗြဟ္မာအပေါင်းရဲ့အမည်နာမတွေကိုထည့်သွင်းမိန့်ကြားထားတဲ့တုတ်တန်ဖြစ်ပါတယ်။ဟောဒီမဟာသမယတုတ်တန်ဟာနတ်ဗြဟ္မာများအလွန်တရာချစ်ခင်လေးစားမျက်နှာကြည်ညိုကြတဲ့အတွေ့မင်္ဂလာရှိတဲ့တရားစကားကိုဟောပြောရွတ်ဆိုကြတဲ့ပုဂ္ဂိုလ်များအိမ်သစ်ကျောင်းသစ်ရွာသစ်တရားစသည်မင်္ဂလာယူတဲ့နေရာဌာနများမှာဟောဒီမဟာသမယတုတ်တန်ကြီးကိုအဓိကပဒါနာထားပြီးတော့ရွတ်ပွားတဲ့နယ်ဆိုပြီးတော့အထာဂရာဆရာကြီးများမိန့်ကြားတော်မူခဲ့ပါတယ်။ဒါကြောင့်မို့ထူးမြတ်တဲ့မြတ်ဗုဒ္ဓရဲ့ ထူးမြတ်တဲ့တရားဒေသနာတော်များကိုထူးမြတ်တဲ့သရတရားရှိထားပြီးတော့နာကြကြပါဆိုပြီးတော့တိုက်တွန်းလိုက်ရပါတယ်။